အောက်တိုဘာလ9ရက်တရားဥပဒေဆိုင်ရာဂျူဒစ်သတင်းစာမှာမြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေအပေါ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘတ်လာကသတိပေးလိုက်ကြောင်းသတင်းဆောင်မှတ်တဲ့ပုတ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အလုံးအချင်းနဲ့အင်အားသုံးတိုက်ခိုက်မှုကြီးတွေပေါ်ပေါက်လာနိုင်မှုရှိကြောင်းလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကတောက်ကြနေ့ကကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်အခုချက်ပိုင်းတွေအတွင်းမြန်မာနိုင်ငံဒေသ3ခုကမြို့နယ်အတော်များများမှာစစ်တပ်ကတပ်ဖွဲ့ဝင်တွေကိုအလုံးအချင်းနဲ့စုဆောင်းနေပြီးလက်နက်တွေတပ်ဆင်ပေးနေကြောင်းအဲ့ဒီနေရာတွေကိုအစစ်မြစ်တပ်မှုနှုတ်စီလွတ်ထားပြီးအင်တာနက်ကိုလည်းဖြတ်တောက်ထားကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့လကအဲ့ဒီနေရာတွေမှာစစ်တပ်ကရဲရွာတွေကိုဝင်ရောက်စီးနှင်းအစ်သက်သားတွေကိုတပ်ဖြတ်အိုးအိမ်တွေမြို့ရှုခဲ့ပါတယ်အဲ့ဒီလိုလုပ်ရက်တွေကအရက်ဖက်ပြည်သူတွေရဲ့လက်နက်ကင်ခုခံနိုင်ခြင်းရှိမရှိစစ်ကောင်စီစတင်သူတွေအပေါ်ထောက်ခံမှုရှိမရှိစုံစမ်းစစ်ဆေးတဲ့အနေနဲ့ပြုမှုဆောင်ရွက်ခဲ့တာဖြစ်ကြောင်းလဲဆောင်းမားကဖော်ပြပါဗျ။မြန်မာနိုင်ငံတွင်ဖြစ်ပျက်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံတွင်းကလက်နက်ကင်အဖွဲ့အားလုံးအနေနဲ့လူ့အခွင့်အရေးဖောက်ပြကျူးလွန်မှုကပ်ဘေးကြီးပေါ်ပေါက်မလာအောင်အများဆုံးတားဆီးကြဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ချလာကတိုက်တွန်းခဲ့ပါဗျ။ဒါအပြင်ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့စစ်တပ်အာဏာသိမ်းမှုအပေါ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရည်ရွယ်ဆောင်ရွက်ဖို့လဲပြောဆိုခဲ့ပါတယ်။ဒါအပြင်ဖေဖော်ဝါရီလစစ်တပ်ကရွေးကောက်ခံဆိုးရွားကိုအာဏာသိမ်းဖျက်ဆီးခဲ့မှုအပေါ်နိုင်ငံတကာကဝိုင်းဝန်းအရေးယူကြဖို့ဒီကိစ္စမှာနိုင်ငံအားလုံးတက်တန်နဲ့ထွက်ကြဖို့အခုလိုဖြစ်ရမျိုးမြန်မာပြည်သူတွေနောက်ထပ်မကြုံရရလေအောင်ကြိုးပမ်းဆောင်ရွက်ဖို့လဲလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်။တောက်ကြနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလဲမြန်မာပြည်သူတွေအပေါ်လူခုရေဖောက်ဖြစ်ကျူးလွန်မှုတွေစိုးရင်ပေါ်ရပေါ်ပေါက်လာနေတာကိုနိုင်ငံတကာအနေနဲ့တက်တန်နဲ့ထွက်ပြီးတောက်စီကာကွယ်ကြဖို့လဲတိုက်တွန်းဆော်ဟောခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးအခုထိအရပ်ပြည်သူ1000ကျော်တည်ဆုံခဲ့ရပါတယ်ဒါအပြင်ပြည်သူခုခံကာကွယ်ရေးအဖွဲ့တွေအပေါ်ထောက်ခံအားပေးတယ်လို့မတင်ကားတဲ့ကြေးရွာတွေကိုလည်းစစ်ကောင်စီကတိုက်ခိုက်ဖျက်ဆီးသတ်ဖြတ်တာတွေကျူးလွန်ခဲ့ကြပါတယ်ဒီတွင်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ပြောခွင့်ရသူရော်ဗီနာကမြန်မာနိုင်ငံချင်းပြည်နယ်နဲ့တခြားဒေသတွေမှာပြီးခဲ့တဲ့လအတွင်းမြန်မာများပြားလာနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားကြောင်းအခြေအနေတွေစိုးရိမ်စရာကောင်းလာအောင်ဖြစ်လာကြောင်းမြန်မာစစ်ကောင်စီအနေနဲ့အတိုက်ခံတွေကိုပြင်းပြထန်ထန်ချေမှုန်းဖို့ပြင်ဆင်နေကြောင်းလည်းသတင်းမှာဖော်ပြပါတယ်ခင်ဗျာ